ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမက်ဒီဖျံယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရာ1383ခုနှစ်ရာစုလပြည့်ကျော်5ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ21ရက်တောက်ကြနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောရန်ကုန်မြို့နေဒေါက်တာဦးမျိုးလွင်ဒေါက်တာဒေါ်မြတ်မြတ်အေးသာသမီမြေမြမဆင်ရင်ကျင့်ပပြုလုပ်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်း၍ကျေးဇူးတော်ရှင်ဝမ်မောက်ခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံရာလီတော်ခြေတော်ဆုံးဥခိုက်၍ယူသေးစွာရှောက်ထားအပ်ပါသည်ဗျာ
သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြာသူလာပြည့်ကျော်5ရက်2022ခုနှစ်ဇန်နဝါရီလ21ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားသောတရားဒေသနာတော်တုတ်ကာထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရက်များတုတ်ကာထေရီမဟာဣန္ဒရေဘွေတုရတဲ့ပုဂ္ဂိုလ်မဟုတ်ပေမဲ့လို့သူရထူချတဲ့ကဘာတော့ဆိုဖရာခုနှစ်စုရဲ့သာသနာမှာဖေခုနီဘဝနဲ့ဓမ္မဂတိကလုပ်ခဲ့တဲ့မြို့သမီးတူဖြစ်တယ်ပေါ့ဝိပဿနာမြတ်စွာဘုရားကစပြီးတော့ခေါ်ရမမြတ်စွာဘုရားအထိဖရာခုနှစ်စုဖရာခုနှစ်စုလုံးမှီပြီးတော့ဖရာခုနှစ်စုရဲ့သာသနာမှာဝင်ပြီးဘေကုဏီမှာဝုတ်ခဲ့တာအဲ့ဒါသူရထူးခြားချက်ပဲเนาะကောရဝရသောဗျာလက်ထက်မှာလဲဟောပြောနာမည်ကြီးပြီးတော့ချီညိုကိုးွယ်တဲ့ပုဂ္ဂိုလ်ကြီးများတယ်ဒါပေမဲ့လို့ဣတရေတော့ရတဲ့ပုဂ္ဂိုလ်မဟုတ်ဘူးဣတရေဝယ်သူဖြင့်ချီကျူခံရတဲ့ပုဂ္ဂိုလ်မဟုတ်ဘူးသူရပါရမီဘွားအစကလည်းပဲ60တက္ကဝါမှစတာဖြစ်တယ်ဣရဘရူရတဲ့ပုဂ္ဂိုလ်တွေကကဘာတသိန်းကစားခဲ့ကြတာဖြစ်တယ်။အဲ့တော့ဒီဘိက္ခုနီမရဲ့ပါရမီဘွားက60တက်ကဘာမှစားပြီးတော့သူမှတ်တမ်းတင်ပြီးပြောကြခဲ့တာ။အဲ့တော့သူဘွားဇလန်းကိုသူပြောပြတဲ့အတိုင်းမှတ်သားနိုင်ယူကြမယ်ဆိုလို့ရှိရင်တော့ဧကနိဝုတိတော်ကပ်ပေဝိပတ္တိနာမနိုင်ကောဒီကဘာကနေနောက်ပြန်ရည်လို့ရှင်60နဲ့တကဘာ60နဲ့တကဘာမြောက်မှာဝိပတ္တိမြတ်စွာဘုရားဆိုတာပွင့်တော်မူတယ်စာရုထတ္တနောသဗ္ဗဓမ္မဝိပတ္တကောတင့်တဲ့တပ်ပြည့်ပြီးတရားဓမ္မတို့ကိုရှုမြင်တော်မူတတ်တဲ့မြတ်စွာဘုရားလို့အဲ့တော့ဝိပဿနာဆရာဗျာ60တက္ကဝါကစပဲပွင့်နေဖျားဆို60တက္ကဝါတည်းမှာဝိပဿနာဆရာဗျာပွင့်နေပေကြီးခန္ဓာတုတ်တည်းမှာနမောတတ္တနံသမတမုဋ္ဌာနံခုနှစ်စုသောဖျားရှင်တို့အားရှ िख ိုးပါတယ်ဆိုတာအဲ့ဒီဝိပဿနာဖျားရှင်ကပြီးခောရဝဖျားအထိဒီခုနှစ်စုကိုပြောတယ်တခါအာတဏရိယတုတ်မှာပိအကြီးတဲ့အတ္တနာရိယတုတ်မှာဝိပတ္တိတ္တသနမထုသက္ကုမန္တတသိရမတော်တိခိ္ဆာပိသနမထုသဗ္ဗဗုဒ္ဓာနုကပိနောဝေဒဝတ္တသနမထုနာရကတ္တတပတိနောကကုတ္တနတ္တနမထုဝေဘုဒ္ဓတ္တသဗ္ဗတိကကုတ္တနတ္တနမထုသဗ္ဗဗုဒ္ဓာနုကပိနောကောဏဂုဏတ္တသံနမထုဘုဒ္ဓတ္တသဗ္ဗတိအင်္ဂိရတ္တနမထုတစ္ဆဗုဒ္ဓတ္တသီရိမတော်ဆိုဒီဖရာခုနှစ်စုနော်ဝိပတ္တိတိခိဝိတ္တကုကကုတ္တနာကောဏဂမနာကတ္တဗ္ဗဂောရမဗရကမမှာပွင့်တဲ့ဖရာ၄စုနဲ့ဒီ30တကဘာပြောင်းမှာပွင့်တဲ့ဖရာ2စု60တကဘာမှာပွင့်တဲ့ဖရာ1စု အဲ့ဒီဖရာခုနှစ်စုရဲ့သာသနာတော်နဲ့ဂျုံတွေ့ပြီးတော့သူကဘိက္ခုနီဝတ်ခဲ့တာဒါသူရဲ့ထူးခြားချက်ပေါ့နော်သူရဲ့ထူးခြားချက်နေတရဟံပန္ဓုမတိယသာတာအညတရိကုလီဝိပဿနာမြတ်စွာဘုရားပွင့်နေတဲ့အချိန်မှာပဏ္ဏမတိပန္ဓုမတိဆိုတဲ့မြို့မှာသူဟာမထင်ရှားတဲ့မိသားစုထဲမှာဝေဖွားခဲ့တယ်ဓမ္မသုတ္တဝါမုဏိနောပပ္ပစေနာဂရိယဝိပဿနာဆောဖျားထံသွားရောက်ပြီးတော့တရားဓမ္မနားတယ်နားတဲ့အခါယင်းထဲကသရတရားဖြစ်ပြီးတော့ဝိပဿနာဆောဖျားရဲ့သာသနာတော်မှာဘိက္ခုနီဝတ်ခဲ့တယ်ဆိုတာဒါဘိက္ခုနီသာသနာဆိုတာဘုရားတိုင်းမှာရှိတယ်လို့မှတ်ရမှာပဲဖြစ်တယ်เนาะတက်တန်းရှိတယ်ဘုရားတွေမှာလည်းရှိတယ်ကိုဝိပဿနာဆိုဘုရားလက်ထက်မှာလည်းဘိက္ခုနီသာသနာရှိတယ်ပေါ့သူကဘိက္ခုနီဝုတ်ခဲ့တယ်တဲ့ဘိက္ခုနီဝုတ်ပြီးတော့တမ္မနဲ့မဟုတ်ဘူးသူကဘဟုတုတာဓမ္မတရာပฏิဘာနဝတ္တိတထာဝိစိတ်တကတိကာစပိစိနသာသနာကာရိကာဝိပဿနာမြတ်စွာဘုရားသာသနာတော်မှာမြတ်စွာဘုရားရဲ့တရားဓမ္မတွေအများကြီးသင်ယူတယ်တဲ့ဘောတုတ္တရာစွာသင်ယူတယ်တုတ္တဆိုတာနားနဲ့နားထောင်ပြီးသင်ယူတာကိုပြောတာဘောတုတ္တရှိတယ်လို့ဗမာစကားပြောကြပါမယ်တော့ဘဟုတုတ္တဆိုရသဗျာရဲ့တရားတော်တွေကိုအများကြီးသင်ယူထားတယ်လို့ဆိုလို့လည်းပေါ့နော်။နာကြသင်ယူထားတယ်။ဓမ္မတရာရသဗျာရဲ့တရားတွေကိုနှုတ်တဲ့အာကုန်ဆောင်ထားတယ်။သူအလုံးအလွဲ့ရတယ်လို့ဆိုလို့လည်းပฏิဘာနဝတိထူညာထက်မြက်တဲ့ပฏิဘာညာရှိတယ်။ပฏิဘာညာဆိုတာပဲကိစ္စပဲဖြစ်ဖြစ်ပြောစရာလေးကကောင်းတဲ့မှာပေါ်ပေါ်လာတယ်။နော်ပฏิဘာညာဆိုတာအလွယ်တကူအသိဉာဏ်နဲ့မှာပေါ်ပေါ်လာတဲ့ဉာဏ်မျိုးကိုဆိုလိုတယ်။ကျွတင်ပြင်ဆင်ထားတာမဟုတ်ပဲနဲ့အကြောင်းကိစ္စတိုက်ဆိုင်လို့ရှိရင်ဘာပြောရမလဲဆိုတာချက်ချင်းသိတယ်။အဲ့ဒါကိုပฏิဘာညာလို့ခေါ်တယ်။အဲ့ဒီပฏิဘာညာဆိုတာလူတိုင်းမှမရှိဘူး။အကြောင်းတိုက်ဆိုင်နိုင်တွေ့တဲ့ဖြစ်ပေါ်လာတဲ့ညာကိုဆိုလိုတယ်ပေါ့အဲ့ဒါကိုပฏิဘာညာလို့ခေါ်တာပฏิဘာနဝတ္တိတထာဝိစိတ်တကတိကာစပိတရားဟောတဲ့အခါမှာသူကပြည့်ပြည့်စုံစုံဆန်းဆန်းကြဲကြဲဆန်းဆန်းကြဲကြဲဆိုတာစုံစုံလင်းလင်းတရားဟောတဲ့နေရာမှာထူးခြားတယ်လို့ဆိုလိုတယ်။အဲ့တော့ဝိပဿနာမြတ်စွာဘုရားရဲ့သာသနာတော်မှာဘိက္ခုနီဝတ်ပြီးတော့ပြည့်ပြည့်စုံစုံထူးထူးခြားခြားတရားတွေကိုဟောပြီးတော့စိနသာသနာကာရိကာမြတ်စွာဘုရားရဲ့သာသနာတော်ကိုပြည့်စုံခဲ့တဲ့ဘိက္ခုနီဖြစ်တယ်တဒဓမ္မကထံကတ္တဝါဟိတယသနတံဘဟုံဝိရဒိမြတ်စွာဘုရားလက်ထက်မှာသူဟာလူထုပိယိတ်တ်ကိုတရားဓမ္မဟောပြီးတော့အကျိုးရှိအောင်အသိဉာဏ်နဲ့ပွင့်လင်းအောင်ပြောဆိုခဲ့တယ်သာသနာပြုတယ်ပေါ့နော်ဘုရားရဲ့တရားတော်တွေကိုသိရှိနားလည်အောင်ဟောပြောခဲ့တဲ့ဘိက္ခုနီမတူဖြစ်ခဲ့တယ်တဲ့အဲ့တော့ဘဝဆိုတာတစ်ခုနဲ့တော့ဆုံးသက်တာပေါ့အဲ့လို60တကဘဝမှာပွင့်တော်မူတဲ့ဝိပဿနာမြတ်စွာဘုရားလက်ထက်မှာသူဟာမြတ်စွာဘုရားရဲ့ဗုဒ္ဓစာပေပိဋကစာပေတွေကိုသင်ယူပြီးတော့တရားဟောပြောသာသနာပြုခဲ့တဲ့ဘိက္ခုနီမဖြစ်တယ်ပေါ့တတော်စုတာဟံတုတ်တိတံဥပပန္နယသတိနေတတန်းစေတဲ့အခါကျတော့ ဘေကုဏီဘုရားနဲ့ဆုတေးပြီးတော့တို့သီရဏ္ဍပြည်မှာအချမ်းရများစွာရှိတဲ့နတ်သမီးသွားဖြစ်တယ်တဲ့ဓာတုဖရာတစုဘဝမှာသူလုပ်တဲ့ကုသိုလ်အဲ့တော့သူလုပ်တဲ့ကုသိုလ်ကအဲ့ဒါပဲဘေကုဏီဝတ်တယ်တရားဟောတယ်စာသင်တယ်တခါတော်ဝိညာဏတ်ပြည်မှာအခုလိုနတ်သမီးဖြစ်ပြီးတော့တန်တရားလဲတဲ့အခါမှာဧကတိန်တိဣတောကပ္ပိဒီကဘာကနေပြန်ရည်လိုက်တဲ့အခါမှာ30နှစ်တကဘာမြောက်ခုန90နှစ်တကဘာမြောက်တုန်းကဝိပဿနာဖျားပွင့်တာအခု30နှစ်တကဘာမြောက်မှာသိခိမြတ်စွာဘုရားပွင့်တော့ဝိပဿနာသံနမထုသက္ကမန္တသတိရမတောတိခိတပစ္စနမထုတပ္ပဗုဒ္ဓ ानु ကံပိအောင်ဆယ်အဲ့ဒီအတ္တရိယသုံးပါပါတဲ့ဖရာတိခိမြတ်စွာဘုရားဟာ60ကွာမြောက်မှာပွင့်လာဖြစ်တယ်အဲ့ဒီမြတ်စွာဘုရားပွင့်လာပြီးတော့တပန္တောယတတာလောကေဥပ္ပစီဝရတံဝရောဟောပြောတဲ့ပုဂ္ဂိုလ်တွေထဲမှာအမျက်ဆုံးဖြစ်တဲ့ဝိပဿနာမြတ်စွာဘုရားဟာကုန်သတင်းကြော်သောခြင်းဖြင့်လောကအလယ်မှာထင်ရှားတောက်ပတော်မူခဲ့တယ်လို့ဆိုလိုတယ်ပေါ့ထူးခြားထင်ရှားတော်မူခဲ့တယ်အဲ့ဒီအချိန်မှလည်းပဲသူကလူဖြစ်ပြန်ဘုရားပွင့်နေတဲ့အချိန်မှသူကလူဘဝရတာဗျာတဒါပိပပိစိတ်တဝါနာလူ့ဘဝရတဲ့အခါမှာလည်းပဲတို့ကြောင့်နဲ့မနေဘဲနဲ့ဘိက္ခုနီဝတ်ပြန်တယ်ဗုဒ္ဓသာသနာကောဝိတာရသော်ဗျာဆုံးမတရားတော်တွေမှာသူလိမ္မာကျွမ်းကျင်နေဆိုအဲ့ဒီမှာလည်းပဲသီခိမြတ်စွာဘုရားရဲ့လက်ထက်မှာလည်းပဲတရားဓမ္မတွေကိုသင်ယူတယ်သင်ယူပြီးတော့စာတတ်ပေတဲ့ပုဂ္ဂိုလ်ကျော်ဖြစ်တယ်လို့ဆိုတယ်သောတ္တတောစိနဝါကြာနိတတောပိတိတိဝံကတောအဲ့ဒီလက်ထက်မှာလည်းမြတ်စွာဘုရားရဲ့စကားတော်တွေကိုလောကအလယ်မှာထင်ရှားအောင်ဟောပြောပြီးမြတ်စွာဘုရားရဲ့တရားတော်တွေပြန်ပွားအောင်သူဆောင်ရွက်ခဲ့တယ်အဲ့ဒီဘဝကသူတရားရုတရားမြတ်တော့မရဘူးထင်ရှားအောင်ဆောင်ရွက်ခဲ့ပြီးတတောပိတိတိဝံကတောအဲ့ဒီဘေကုဏီဘွားကသိသွားတဲ့အခါမှာလည်းပဲလက်ပြရောက်သွားပြန်တယ်။သူတသူတန်တဲ့အကျင့်နဲ့ဘုံကအဲ့ဒီပုံစံနဲ့သွားတာ။တခါအဲ့ဒီ30နှစ်တကဘာမှာပဲဖះနှစ်စုပွင့်တော့အဲ့ဒါဖះနှစ်စုပွင့်တဲ့ကဘာဧကတိန်သေးယဝကပ္ပံမိဝိတ္တကုနာမလာရကောဝိသဝုမြေရှိတဲ့ဘုရား30ကွာမှာပွင့်မြန်တယ်ဥပ္ပိစိတ်ထမဟာညာနီတရာပိစတတိဝဟံအသိဉာဏ်ကျွယ်ဝတော်မူတဲ့မြတ်စွာဘုရားဝိသဝုမြတ်စွာဘုရားလောကမှာပွင့်တော်မူတယ်အဲ့ဒီဝိသဝုမြတ်စွာဘုရားပွင့်တော်မူတဲ့အခါမှာလည်းပဲသူဟာလူ့ဘဝရပြန်တယ်သာသနာနဲ့ကြုံခဲ့တယ်လို့ဆိုသူကြတော့သာသနာနဲ့အကျဉ်းချင်းကြုံတဲ့အိဗေရာအဲ့ဒီမှာလည်းပဲပပိစိတ်တော်ဓမ္မတော်သောတိန်ရှင်နာသာသနာမြတ်စွာဘုရားဟောတဲ့တရားတွေကိုနှုတ်တဲ့အာကုံဆောင်ထားပြီးဖေကုဏီဝို့လို့တရားဓမ္မတွေကိုနှုတ်တဲ့အာကုံဆောင်ထားပြီးရသော်ဗျာသာသနာတော်ကိုထွန်းကားပွင့်လင်းစေခဲ့တယ်ခန္ဓဝမရုပုရံရမ္မအနုဘောတိမဟာဒုက္ခအဲ့ဒီလိုဘေကုဏီဘုရားနဲ့ရသော်ဗျာတရားတော်တွေပွင့်လင်းအောင်ဟောပြောမှုဆောင်ရွက်ပြီးတော့အဲ့ဒီဘုရားကသိတဲ့အခါမှာလည်းပဲနတ်ပြည်ရောက်သွားပြန်တယ်အဲ့တော့သူဘုရားကဒီကြိမ်နဲ့လို့ပြောရမယ်လို့ဆိုဆိုရယ်။အဲဝိပဿနာမြတ်စွာဘုရားလက်ထက်မှာလည်းဘေကုဏီဖြစ်တယ်။ သိခိမြတ်စွာဘုရားမှာလည်းပဲလက်ထက်မှာလည်းဘိက္ခုနီဝတ်တယ်ဝိသဗုမြတ်စွာဘုရားလက်ထက်မှာလည်းဘိက္ခုနီဖြစ်တယ်ဘုရားသုံးစုမှာဘိက္ခုနီဖြစ်ပြီးတော့တရားဓမ္မကလေးကိုသင်ယူပြီးတော့ခေါ်ပြောတဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့ဒါနဲ့90တကွာကနေ30တကွာမှတစ်ခါပေါ်လာတယ်နောက်တခါဒီဖဒကဘာရောက်တာဖဒကဘာရောက်တော့လည်းပဲဖျားငါစုပွင့်နေဖဒကဘာမှာနံပါတ်1ဖျားပွင့်တော့လည်းသူလူပြည့်ရောက်လာပြန်တယ်ဣမံမိဗတ္တကေကပ်ပေကကုတန်တော်စိနုတ်တမောဖဒကဘာမှာလည်းပဲတဲ့ကကုတန်နဲ့မြတ်စွာဘုရားလောကသားတို့ရဲ့ကိုယ်ဝယ်ဖြစ်တဲ့ကကုသနမြတ်စွာဘုရားဟာပွင့်ပေါ်တော်မူခဲ့ပါတယ်။ဒုရီရဲ့တက်တန်းအနှစ်4000တန်းမှာကကုသနမြတ်စွာဘုရားပွင့်တယ်ဒီပါရကဘာ။အဲ့တော့ပါရကရဲ့ကဘာမှာပွင့်တဲ့ဘုရားတွေက4000တန်းမှာစပွင့်တာနော်။4000တန်းမှာပွင့်တယ်တရာဘိသတထေဝဟံအဲဒီကကုတ္တန္တမြတ်စွာဘုရားလက်ထက်မှာလည်းပဲအဲ့လိုပဲလူလာဖြစ်ပြန်တယ်ပပိစိတ်တော်မုဏိမတံသောတရိတ်တော်ရာဝတာယုကလူဖြစ်ပြီးတော့ဘေကုဏီမှာဝတ်တယ်အဲ့ဒီသာသနာမှာလည်းဘေကုဏီမှာဝတ်ပြီးအသက်ထက်ဆုံးသာသနာပြုလုပ်ငန်းကိုဆောင်ရွက်ခဲ့တယ်တဲ့အဲ့ဒီမှာလည်းပဲရသော်ဗျာရဲ့တရားတော်တွေကိုလူတွေသိအောင်ဟောပြောပြီးတော့သာသနာတော်ထွန်းကားအောင်ဆောင်ရွက်ခဲ့တယ်တတော်စုတဟံတိတိဝအခံသဘဝနံယထာအဲ့ဒီအနေသေးတဲ့အခါကျတော့နတ်ပြည်ဖြစ်သွားပြန်တယ်အဲ့တော့သူကလူပြည်ဖြစ်လိုက်နတ်ပြည်ဖြစ်လိုက်နေပဲအဲ့လိုသွားတဲ့သဘောရှိတယ်နော်နောက်တစ်ခါကကုသန္တမြတ်စွာဘုရားပွင့်ပြီးတဲ့အခါမှာကဘာမြေကြီးဟာတိယူဇနာမြင့်တက်လာတော့ဆက်ပွင့်တာမဟုတ်ဘူးကဘာတစ်ခုတည်းပွင့်တာတော့မှန်တယ်ကဘာမြေကြီးကတိယူဇနာအထက်မြင့်တက်တယ်ဆိုဘလောက်ကြာတယ်ဆိုအကြာကြီးပေါ့နော်ဘယ်တော့မှကြာတယ်လူတွေရဲ့တက်ကဆုတ်ကတ်ကကုသနာမြတ်စွာဘုရားပွင့်ပြီးတဲ့အခါမှာတက်တန်းတွေက4000တန်းကနေတဖြည်းဖြည်းဆုတ်ဆုတ်ဆုတ်ဆုတ်သွားပြီးတော့စနစ်တန်းထိရောက်သွားတယ်စနစ်တန်းရောက်တဲ့အခါမှာတက်တန်းဆုတ်သွားတဲ့အခါအခုလိုကိုဗစ်တွေပါလေပေါ်ရင်ပေါ်မှာပေါ့ပြောလို့မရဘူးတက်တန်းတို့တဲ့အချိန်မှာယောဂဝေဒနာတွေနဲ့ဖြစ်ဖြစ်ဖြစ်မှာအဲ့ဒီရည်ပြီးစနစ်တန်းထိရောက်သွားပြီးကဘာကြီးပျက်စီးသလောက်လူတွေဆင်းရဲဒုက္ခရောက်မေတ္တာတွေခေါင်းပါပြီးတကြဖြတ်ကြအဲ့ဒီရည်ပြီးအချင်းချင်းပြန်လာပုံမှာစိတ်နာသနာမှုမေတ္တာစိတ်တွေပြန်ဝင်လာတဲ့အခါလူရဲ့တက်တန်းကတဖြည်းဖြည်းပြင့်တက်လာပြန်တယ်စနစ်တန်းကအနှစ်20အနှစ်20အနေနှစ်40နေ40အနေနဲ့80ဆိုလို့ခောက်ချိုးပြန်တက်သွားနှစတိုးပြန်တက်သွားအဲ့လိုတက်သွားပြီးတော့ဒုသက်တန်းဟာအသင်ချေးရမရင်မတွက်နိုင်တဲ့တိုင်းတာအထိရောက်သွားပြီတခါလူတွေရဲ့စိတ်နေသဘောထားကိုအမိပြုပြီးသက်တန်းပြန်ဆုတ်တယ်အဲ့တော့ဒီလိုတက်ကဆုတ်ကဖြစ်နေတာဟာလူတွေရဲ့ယင်ထဲမှာဖြစ်တဲ့အကောင်းမှုအကုသိုလ်တွေကြောင့်ဖြစ်တာတက်လာတဲ့အခါအကောင်းမှုကုသိုလ်ကြောင့်တက်တယ်ဆုတ်တာကမကောင်းမှုအကုသိုလ်တွေကြောင့်ဆုတ်တယ်သူတို့ဆုတ်လို့လည်းပေါ့နော်အဲ့တော့ဒီဘရက်ကဘာမှာအသက်4000တန်းကနေပြီးဖျားပွင့်ပြီးနောက်တဖြည်းဖြည်းဆုတ်သွားလိုက်တာစနစ်တန်းမေတ္တာတွေပြန်ပြီးတော့ရရှိလာတဲ့အခါမှာစနစ်တန်းကနေ20 40နဲ့ပြန်တက်သွားလိုက်တာအသင်ချေအသင်ချေရောက်တဲ့အခါလူတွေရဲ့စိတ်တွေမှာပြန်ပြီးတော့မကောင်းတဲ့စိတ်တွေဝင်လာတဲ့အခါတဖြည်းဖြည်းနဲ့ပြန်ရောကြလာပြန်ပြီးတော့သ တတန်းနေပြန်ရော့ကြလာအဲ့ဒီရော့ကြလာတဲ့အခါမှာအနှစ်3000တန်းရောက်လာတော့ဒီကဘာမှာပဲကောဏကမ္မနာမြတ်စွာဘုရားပွဲတာအဲ့လိုတက်ကဆုတ်ကတခုမှာကြာတယ်အနှစ်4000တန်းကိုကြော်ပြီးတော့အနှစ်3000တန်းရောက်မှကောဏကမ္မနာမြတ်စွာဘုရားပွင့်လာတယ်ဣမတ်သမေယေဝကပ္ပံမိကောဏကမ္မနာနာယကောတဲ့ဒီဘာရကဘာမှာပဲကောဏကမ္မနာမြတ်စွာဘုရားပွင့်တော်မူလာတယ်တဲ့အရဏောအမတံကတောကိလေသာကင်းပြီးအမြဲနိဗ္ဗာန်ကိုမျက်မှောက်ပြုတော်မူတဲ့မြတ်စွာဘုရားလောကမှာပွင့်တော်မူတယ်တဲ့တရာပိပပိစိတ်တော်နာသာသနေတတ္တတာရိနောအဲ့ဒီကောဏကမ္မနာမြတ်စွာဘုရားလက်ထက်မှာလည်းပဲသူကဘိက္ခုနီဝတ်ပြန်ဘိက္ခုနီဝတ်ဘ ਹੁ ဒုတာဓမ္မတရာဇောတယိစိနသာသနာမြတ်စွာဘုရားဟောတဲ့တရားတွေကိုအများကြီးသင်ပြီးတော့ရင်းနဲ့နှလုံးနဲ့မှာနှုတ်သက်ဆောင်ထားရင်းနဲ့နှလုံးနဲ့မှာဆောင်ထားတယ်နှုတ်သက်ဆောင်ထားတယ်ပြီးတော့မြတ်စွာဘုရားရဲ့အဆုံးအမတရားတွေကိုပွင့်လင်းအောင်ထွန်းကားအောင်ဟောပြောခဲ့ပြန်တယ်သာသနာပြုလုပ်ငန်းကိုလုပ်သွားပြီးအဲ့ဒီကနေပြီးတော့လေတပည့်ရောက်သွားပြန်တဲ့သူကတခါကောဏကမ္မနမြတ်စွာဘုရားအနှစ်3000တန်ပွင့်ရာကနေပြီးတော့လူတွေရဲ့အကျဉ်းစာရိတ္တတွေတဖြည်းဖြည်းရောကြလာပြီးတော့ဒုက္ခဒုက္ခတွေမြောင်ရစွာနဲ့စနစ်တန်းကိုရောက်သွားတယ်တဖြည်းဖြည်းရှော့ကြလာတာစနစ်တန်းအခုလဲတရားတန်းကနေပြီးတော့ရှော့ကြလာတာပဲလေတဖြည်းဖြည်းစနစ်တန်းကိုဥတည်ပြီးတော့သွားနေတာအဲ့ဆယ်နေဆိုတာအကြီးဆုံးပဲဖြစ်တော့မှာအဲ့ကြ။အဲ့လိုစနစ်တန်းရောက်သွားပြီးတဲ့အခါလူတွေရဲ့မုန်းတီးတဲ့စိတ်တွေပြင်းပြတဲ့အမုန်းတရားတွေခါသီးတဲ့အမုန်းတရားတွေကြောင့်တဦးနဲ့တဦးတတ်ကြဖြတ်ကြပြီးလူလောကလူတွေပြုံးတီးသွားမယ်။ယောဂဗျာကြောင့်လည်းပြုံးတီးသွားနိုင်တယ်။တဦးနဲ့တဦးမုန်းတီးမှုကြောင့်ဗကြဖြတ်ကြလို့မုန်းတီးသွားနိုင်တယ်အဲစဉ်းစားကြည့်မယ်ဆိုရင်ခဏိခေကြည့်ရလဲအဆိုးဘက်ကိုဥတည်နေတယ်လို့ပြောရမှာပဲဘာလို့လို့ဆိုရင်ခဏိခေတီထွင်ထားတဲ့လက်နဲ့တွေပဲကြည့်လိုက်အနုပြုကုံတလုံးလောက်ဖောက်လိုက်ရင်တန်းချီသေးသွားမှာလေအခုကိုဘေးကလည်းသေးတာနဲရမှာမဟုတ်ဖယ်ကဘာမှာတလောက်သေးတယ်ဆိုတာနဲရမှာမဟုတ်တာနော်အဲ့တော့လက်နဲ့နဲ့တိုက်ခိုက်မယ်ဆိုရင်လည်းအနုဘုပုံမြောက်များစွာလူပြုလက်နဲ့မြောက်များစွာတီထွင်ထားတဲ့နိုင်ငံကြီးတွေရှိနေတော့အဲ့နိုင်ငံတွေကအနုဘုလက်နဲ့ကိုအသုံးပြုလိုက်မယ်ဆိုရင်ကမ္ဘာမှာရှိတဲ့လူကြီးတွေပျောက်သွားနိုင်တယ်ပေါ့ပျောက်သွားနိုင်တယ်မျိုးတုံးသွားတော့ပျောက်သွားနိုင်တယ်မလွဲမသီးလက်နဲ့ရှိနေတယ်ဆိုတော့ဒုတိယကမ္ဘာစစ်တုန်းကဒီနုလူအနုမြူလက်နဲ့အသုံးချပြီဂျပန်နိုင်ငံကိုအနုမြူပုံချခဲ့တာအားလုံးမှတ်မိနေကြမှာပေါ့တိနေကြတာပဲเนาะဟီရိုရှိမာတို့နဂါဆကီတို့ဆိုမျိုးတွေအဲ့တော့တမောင်းများဆိုတာတည်ဆုံးသွားအဲ့ဒါလိုပဲအစွမ်းထက်တဲ့လက်နဲ့တွေရလာပြီးတော့လူမျိုးຫນွယ်တွေပျက်စီးသွားတဲ့အနေအထားမျိုးရောက်သွားနိုင်တယ်တဲ့အဲ့လိုဆုတ်ကတ်ကြီးတစ်ခုကြုံတွေ့ပြီးတဲ့အခါမှာလူတွေအချင်းချင်းပြန်ပြီးတော့မေတ္တာထားတယ်တော့မေတ္တာတရားခေါင်းမလာလို့ရှိရင်လူလောကမှာယောဂတွေလည်းများတယ်တဦးနဲ့တူတပ်ဖြတ်မှုတွေလည်းများတယ်သိဆုံးမှုတွေလည်းများတယ်ဒါအမှတ်တမဲ့နေရင်သာမသိတာတကယ်ဆိုလို့ရှင်ဒီကနေ့ခေတ္တရာအဲ့ဒီဘက်ကိုတာဆူးနေတယ်လို့ပြောရမှာဖြစ်တယ်မြတ်စွာဘုရားဟောထားတဲ့အတိုင်းပဲမှန်ကန်နေတယ်အဆိုးဘက်ကိုတာဆူးပြီးတော့သွားနေတယ်နောက်ဆုံးမှာစနစ်တန်းရောက်လို့လူမျိုးတွေတုံ့သွားပြီးတဲ့နောက်မှာပြန်တက်လာမယ်ပြန်တက်တာသူကသူ တက်တာမဟုတ်ဘူးလူတွေရဲ့ယင်တဲ့နှလုံးထဲမှာခါးသီးတဲ့အမုန်းတရားတွေအစားတဟုတဟုမှညာတာတယ်ချစ်ခင်တယ်ဆိုတဲ့မေတ္တာတွေပြောင်းဝင်လာတယ်အဲ့ဒီပြောင်းဝင်လာတဲ့မေတ္တာရဲ့စွာအားကြောင့်သူတက်တာပြန်တက်လာပြန်တဲ့ရာကနေပြီးအစိုးတရားတွေပြန်ပေါ်လာတဲ့အခါတဏ္ဍာပြန်ရော့ချလာပြန်တယ်ပေါ့တော့ဒါတူတူယောက်ကိုပြောလို့မရဘူးပေါ့အများစုနဲ့ပဲပြောအောင်ဒီကနေ့ခေအများစုကိုပြောအောင်တယောက်တည်းရတော့မေတ္တာတရားရင်ထဲမှာရှိကောင်းရှိလိမ့်မယ်အများစုကခါသီးတဲ့အမုန်းတွေဥပမာမဲ့၄ယောက်ကို၃ယောက်လောက်ကခါသီးတဲ့အမုန်းတွေရှိတယ်တယောက်ပဲမေတ္တာရှိတယ်လူစိုးလူကောင်းလည်းပဲ၄ယောက်မှ၁ယောက်ပဲလူကောင်းရှိတယ်။ကျန်တဲ့၃ယောက်ကမကောင်းဘူးဆိုတဲ့အနေထား။ဒါကလိယုတ်သုကတ်ကာလဆိုတာအဲ့ဒါမျိုးပဲ။ထင်ရှားအောင်ပြောမယ်ဆိုလို့ရှိရင်၄ချောင်းတော့စပွဲ၃ချောင်းကကျိုးသွားပြီ၁ချောင်းနဲ့နဲ့ရက်တည်နေတဲ့အခြေအနေမျိုးပဲခွာ။အဲ့တော့လောကမှာလူတော်လူကောင်းစွာအများကြီးရှားသွားပြီ။လေးပုံတစ်ပုံပဲရှိတယ်လို့ဆိုလိုတယ်ပေါ့။ကောရဝမြတ်စွာဘုရားပွင့်တဲ့အချိန်ကအဲ့လိုလေးပုံမှတစ်ပုံပဲရှိတယ်။လူဆိုးလူကောင်းခွဲလိုက်လို့ရှိရင်လူကောင်းကတစ်ပုံပဲရှိတယ်၊လူဆိုးကသုံးပုံရှိတယ်။လူလေးယောက်ဆုံးပြီးလို့ရှိရင်သုံးယောက်ကအဆိုးတယောက်ပဲအကောင်ရှိတယ်။ဒီချိုးနဲ့သွားတာ။အဲ့ဒါကြောင့်မို့ဆိုးပြပြတဲ့အနေအထားမျိုးတွေဖြစ်လာတယ်တဲ့တက်တန်းနေပြန်ပြီးတော့ဆုံးလာတဲ့အခါမှာလူရဲ့တက်တန်းဟာ2000တန်းကိုရောက်လာအဲ2000တန်းရောက်ပြီဆိုတဲ့အခါကတ္တဝမြတ်စွာဘုရားပွင့်လာဣမံမိဧဝကပ္ပံမိကတ္တဘောမုဏိမုဒ္ဓမောတဲ့အဲ့ဒီချိန်မှာလောကရဲ့ကိုယ်ွယ်ရဖြစ်ပြီးကိရိတာရိကင်းစင်းလို့ဟောပတိယမြတ်နိဗ္ဗာန်ကိုမျက်မှောက်ပြုတော်မူတဲ့နဲ့ကတ္တဝမြတ်စွာဘုရားဟာလောကမှာထင်ရှားပွင့်တော်မူလာခဲ့တယ်တက်2000တန်းမှာပွင့်အဲ့တော့ကကုသဏမြတ်စွာဘုရား4000တန်းကောဏကမဏမြတ်စွာဘုရား3000တန်းကတ္တဝမြတ်စွာဘုရား2000တန်းဆိုဒါကိုကြည့်လိုက်ရင်စက်တိုက်ပွင့်တဲ့လူလူထင်ရတယ်မဟုတ်ဘူးတက်ကတ်ဆုတ်ကတ်တော့တိုက်ဆိုင်တာပေါ့နော်တက်ကတ်ဆုတ်ကတ်အနေနဲ့ဆုတ်ကတ်မှသာဖျားပွင့်တယ်တဲ့တက်ကတ်မှမပွင့်ဘူးတက်တန်းကတပြည့်ပြည့်တိုးနေလို့ရှိရင်အိဋ္ဌဒုက္ခအနတ္တတရားဟောလို့ရမှာမဟုတ်ဘူးတက်တန်းတွေသိရှိနေတဲ့ဆိုလို့ရှိရင်လည်းတရားဟောလို့မရဘူးလူတွေဟာတံဝေကဖြစ်မှာမဟုတ်ဘူးဒါကြောင့်မို့တက်ကတ်တွေမှာတော့တက်တန်းရှိတဲ့ချိန်မှာတော့ဖျားပွင့်မှုဖျားပွင့်တာကဘယ်ကြားမှာပွင့်လို့ဆိုရင်ဆုတ်ကတ်ကာလမှာပွင့်တယ်ဆုတ်ကတ်မှာလည်းပဲတသိန်းတန်းကနေတရားတန်းအတွင်းသာပွင့်တယ်လို့ဒီလိုမှတ်ရတသိန်းတန်းနဲ့ပိုးရှိရင်လည်းအိဋ္ဌတရားဟောရင်ရည်ကောင်းရည်လိမ့်မယ်သူတို့ကိုသူတို့နေသထဝရလို့ထင်နေမှာတက်ကရှိတာကိုအဲ့သက်ရှိလွန်းတော့လဲတရားဟောလို့မရဘူးအသက်တူလွန်းတော့လဲလောဘဒေါသတွေကများတော့ခေါင်းမာသွားတယ်ဟောလို့မရဘူးဆိုးရများသွားတယ်အဲ့ဒါကြောင့်မို့ဒီကြားလေးတည်းပဲဆိုလိုတာတော့အသက်တသိန်းနဲ့တရားကြားပဲဒီတရားဓမ္မရနိုင်တဲ့လူသက်တမ်းလို့ဒီလိုသတ်မှတ်ရမလို့ဖြစ်တယ်နော်အဲ့လိုတတ်မှရမယ်။အဲ့ဒီရွယ်ပိုင်းမှာရနိုင်တယ်ပေါ့နော်။အဲ့တော့ကတ္တဝမြတ်စွာဘုရား2000နှစ်မှာပွင့်ပြီးတော့တရားတွေဟော။တတပိနရဝိရတပပိစိတ်တဝနာသာသနေ။ဒီတုတ်ကဆိုရက်ထေရီမဟာကတ္တဝမြတ်စွာဘုရားပွင့်တဲ့အခါမှာလည်းပဲအဲ့ဒီကတ္တဝမြတ်စွာဘုရားရဲ့သာသနာတော်မှာဘိက္ခုနီဝုခဲ့ပြန်တယ်။အဲ့တော့ဘေကုဏီဝတ္တာတွေကိုဖျားပွင့်နိုင်ဘေကုဏီဖြစ်နေတာเนาะတော်တော်ထူးခြားတယ်လို့ပြောဂေါရဝမြတ်စွာဘုရားရဲ့အလောင်းက ဖြာရိတ်ခန်နဲ့ဖျားပေါင်း24စုရှိတယ်။ဘုရားဆရာတော်ဆိုထိပင်္ဂရာမြတ်စွာဘုရားဆာ။နှစ်ကြိတ်၄စုကတ္တဗမြတ်စွာဘုရားထိအောင်။နှစ်ကြိတ်၄စု24စုပေါ့။အဲ့ဒီ24စုသောဘုရားရှင်နေမှာကောရဝမြတ်စွာဘုရားရဲ့အလောင်းဟာဆုံတွေ့တယ်။ဒါလူဘဝနဲ့ကြည့်ဆုံတွေ့တာမဟုတ်ဘူးတခါတလေနဂါးဘဝနဲ့ဆုံတွေ့တာရှိသေးတယ်အဲ့ဒီထက်မဲ့ဖះနဲ့ဆုံလို့ကောရဝမြတ်စွာဘုရားလောင်းတော်မှာ24စုထဲမှာဒီ6စုမှသာသူရံဖြစ်ခဲ့တာဒါကြောင့်မို့လို့ဒေသင်ကြီးနဲ့ကောတသိမ်းမှာ6ခါတည်းပဲဖះရံဖြစ်ခဲ့တယ်လို့သူတို့ပြောတာကိုကပဲရံဖြစ်ခဲ့တယ်တကယ်ကြုံတာတော့သာသနာနဲ့ကြုံတာကတော့24စုကြုံတယ်တခြားဘုရားလည်းမရှိဘူးသမ္မာသမ္ဗုဒ္ဓဘုရား24စုပဲရှိတယ်ဒီကြားထဲမှာအခုသုက္ကထေရီမှာတော့သူဆုံးတာသူ့ရဲ့ပါရမီဘွားအစားကနေသူဆုံးတာ9စုသလုံးသူကဘိက္ခုနီဖြစ်တယ်နော်ခုနစုသုံးလုံးပဲကိုနေဖြစ်ကောရမမြတ်စွာဘုရားရဲ့အလောင်းကတော့24စုဆုံးရတဲ့အဲ9ချိန်မဲ့ပြိယဟန်ဖြစ်ခဲ့တယ်24ချိန်တော့မဖြစ်ဘူးတတ္တပိနရဝိရတ္တပပိစိတ်တဝနာသာသနေကသဗ္ဗမြတ်စွာဘုရားလက်ထက်မှာလည်းပဲဘေကိုနေဝတ်တယ်ပရိယာပုဒ္ဒတတ္ထမှာပရိပု္ပ္ပာတိဝိတာရတာပရိပု္ပ္ပာဝိတာရတာပရိယာပုဒ္ဒတတ္ထမှာဆိုရသော်ဘုရားရဲ့အဆုံးအမတရားတော်တွေကိုသူကောင်းကောင်းကြီးသင်ယူတယ်ပိရိကသဘေကိုသင်ယူတယ်ပေါ့ဘုရားဟောတရားတွေကိုအကုန်လုံးသင်ယူတယ်ပရိပု္ပ္ပာဝိတာရတာတကယ်အိဗေနားလဲအောင်မေးမြန်းစီစစ်ခြင်းမှာလေမကျွမ်းကျင်တယ်စာသင်နေဆိုတာနှစ်ခုပဲရှိတယ်စာသင်ရတယ်ဆိုတာဥက္ကဟနဲ့ပရိပု္ပ္ပာနော်ဥက္ကဟပရိပု္ပ္ပာလို့ပါဠိဘာသာနဲ့ခေါ်တာဥက္ကဟဆိုတာကျက်မှန်ခြင်းနှုတ်သက်ဆောင်ခြင်းပရိပု္ပ္ပာကအထိပယ်ကိုမေးမြန်းခြင်းလေ့လာသုံးသပ်ခြင်းအဲ့တော့ပညာတတ်ဖို့ရာအတွက်ဥက္ခဆိုရက်မှတ်ယူခြင်းသင်ကြားခြင်းအလုပ်ရသင်ယူတာဥက္ခပရိပု္ပ္ပာဆိုတာမရှင်းတာတွေမေးမြန်းပြီးတော့လေ့လာတာပရိပု္ပ္ပာသင်ယူတာဥက္ခလေ့လာမေးမြန်းတဲ့ပရိပု္ပ္ပာအဲ့ဒီနှစ်ခုနဲ့စသည်မှုဟာကြွန့်ကျင်နေမှရတာဒီနှစ်ခုနဲ့ပဲသင်ကြတာဖြစ်တယ်အဲ့တော့ဒီဘေကုဏီမှာသူကသဝမြတ်စွာဘုရားလက်ထက်တုန်းကလည်းမြတ်စွာဘုရားရဲ့တရားတော်တွေကိုသင်ယူတယ်သင်ယူပြီးတော့ထိုတရားတော်တွေရဲ့လေးနက်မှုမှန်ကန်မှုကိုမေးမြန်းစူးစမ်းတယ်ဟောဒီလိုလုပ်ခဲ့တာအဲ့ဒီမှာသူသီလာလစ္ဆိနီစေဝရကသဝမြတ်စွာဘုရားလက်ထက်မှာသူကအကျင့်ကောင်းသီလနဲ့ပြည့်စုံတဲ့ဘေကုဏီမှဖြစ်တယ်လစ္စိနီဆိုတာအရှက်တရားရှိတယ်ဆိုတာလစ္စိဆိုတာအရှက်တရားရှိတယ်ဆိုတာတခြားမဟုတ်ဘူးဘေကုဏီပြီးပြီးသားသားနေတယ်ယဟန္တာကပြီးပြီးသားသားနေတယ်ဒီမကောင်းမှုအဟုဆိုလောကမှာဟုတ်ရှက်တယ်အရှက်တရားရှိတယ်ကိုကျင့်သီလကိုမဖောက်ဖျက်ဘူးလို့ဆိုလို့ရပေါ့နော်လစ္စည်းဆိုတာဂုံတိတ်ခါပုတ်တစ်ခုပဲသီလရှိတယ်အရှက်တရားရှိတယ်တိတုတိတ်ခါသူကောဝိတာအဓိသီလတိတ်ခါအဓိစိတ်ဓာတ်တိတ်ခါအဓိပညာတိတ်ခါသီလနဲ့သမာဓိပညာဆိုတဲ့တိတ်ခါသုံးရမှာဒိမကျွမ်းကျင်သူဖြစ်တယ်အဲ့တော့ကသဝမြတ်စွာဘုရားလက်ထက်မှာလည်းပဲသူကထူးခြားတယ်ပဟုံဓမ္မကထံကတ္တဝါသူတင်ထားတဲ့တရားတွေကိုအများကြီးပြိဿကိုခေါ်ပြောတယ် ရှာဝါစီဝံမဟာမုနိတတိယရှိနေတဲ့ကာလပတ်လုံးသူဟာတရားဓမ္မဟောပြောခဲ့တယ်တေနကမ္မဝိပါကေနစေရဏပဏိတိဟိစာအဲ့ဒီကတရားဟောခဲ့တဲ့ကုသိုလ်ကောင်းမှုတွေကုသိုလ်ကံရဲ့အကျိုးတရားတွေစေရဏစွမ်းအားတွေစိတ်ရဲ့စိတ်ထားမှုတွေအဲ့ဒါတွေကြောင့်လူဘဝကကွယ်လွန်အိဆာရောက်တဲ့အခါတောင်းနေသန္တပြည်ရောက်တော်ပြန်နေရသူဘဝကအဗ္ဗဓမ္မလူပြေရောက်လိုက်တပြေရောက်လိုက်တပြေရောက်လူပြေရောက်တဲ့အခါဖခင်နဲ့တွေ့စာသင်တရားဟောသူကအဲ့တိုင်ပဲအဲ့ဒါနဲ့ပိစိမေသဘဝေဒာနိခိရိပစ္စပုရုတ္တမေဒီလိုနဲ့ပါရမီဘွားရဲ့နောက်ဆုံးဘွားရောက်လာပြန်ကောရဘဗျာမြတ်စွာဘုရားပွင့်တော်မူတဲ့နောက်ဆုံးဘွားရောက်လာအဲ့ဒီနောက်ဆုံးဘွားမှာဇာတာတိဋ္ဌိကုလိဖြစ်တိမဟာရဏရတနာသင်္စီရရဏရီများစွာပိုင်တဲ့ကြွယ်ဝချမ်းသာတဲ့တထေးမျိုးမှာတဲ့ရာဇဉ်ညုံမျိုးကတထေးမျိုးမှာအမျိုးသမီးလာဖြစ်တယ်ရာဇဉ်ညုံမျိုးမှာတထေးသမီးလာဖြစ်တဲ့အခါကျတော့သူသာသနာပေါင်းနဲ့ဘယ်လိုဆက်သွားတော့ဆိုယတာဘိက္ခုသဟတေနပရိဟုတောလောကနာယကောဥပကမိရာဇကဟံသဟတခေနဝဏိတောမြတ်စွာဘုရားကဥရဝေလတော်မှာ6နှစ်ပတ်လုံးတရားကျင့်တရားကျင့်ပြီးတဲ့နောက်မှာတရားဥတရားမြတ်ရသွားတယ်အဲ့ဒီကနေပြီးတော့ပိဿဝဂီတွေကိုသွားပြီးတော့ဗာရဏသီဣတိပတနာတော်မှာရောက်နေတဲ့ပိဿဝဂီတွေကိုသွားပြီးဓမ္မစัจจတရားဟောတယ်အဲ့လိုဓမ္မစัจจတရားဟောပြီးတဲ့အခါမှာဗာရဏသီကယတသထေသားတို့သူ့ရဲ့တငယ်ချင်းတွေတို့အဲ့ဒီသုံးပါတဲ့သုံးပါတဲ့တွေပုဂ္ဂိုလ်တွေကိုသုံးမချစ်ချွတ်ပြီးတရားဟောပြီးတဲ့အခါမှာသာသနာတော်မှာယဟန္တာ60မြတ်စွာဘုရားအပါဝင်61ဖယားမပါယဟန္တာ60လောကလည်းမှာပေါ်ထွန်းတဲ့အချိန်မှာမြတ်စွာဘုရားကထူထူရတ္တိဒေသဇာတိသွားပြီးတော့ကိုသိတဲ့တရားကိုဟောပြောဖို့တိုက်တွန်းတယ်တခီးတဲ့နှစ်ပါးမသွားကြနဲ့တပါးစီပဲသာသနာပြုခရီးထွက်ဖို့လောကရဲ့အကျိုးအတွက်တရားဓမ္မကိုဟောပြောကြဖို့ဆိုပြီးရှမ်းနေကိုဆစ်လွတ်တယ်ရှမ်းတော့60အဲ့ဒီဆစ်လွတ်ပြီးတော့ရသော်ဗျာကိုယ်တိုင်ကလည်းဥရဝေလတော်ဘက်ကိုကြွလာတရားထုတ်ခဲ့တဲ့ဘက်ကိုပြန်လာအပြန်လာရင်လမ်းမှာကောသရမင်းကြီးရဲ့ညီကိုဝန်ခွဲတွေညီကိုတွေတော်တဲ့အဖေတို့မိခွဲတွေပေါ့လေအဲ့ဒီပတ္တဝဂီညီနောင်3ချိတ်ဆိုတာမင်းသား30အုပ်စုလိုက်နေကြတဲ့ညီကိုမင်းသားတွေ30တော်တဲ့မှာပျော်သလိုနေကြတယ်အဲ့ဒါလို့မင်းသား3ချိတ်နဲ့တွေ့ပြီးတဲ့အခါမှာသူတို့ကိုတရားဓမ္မပြပြီးဥရဝေလဘက်ကိုကြာလာတယ်။အဲ့ဒီတော့ကဥရဝေလတော်မှာယသိတိတရားကျင့်နေတယ်။ဥရဝေလကတ္တဗလိုမြည်ရတဲ့ယသိဟာနောက်ပါယသိ900နဲ့အတူသူတရားကျင့်တာဘာတွေကျင့်လို့ဆိုရှင်ငုတ်တယ်ချမ်းရင်မီးလုံတယ်နော်ချမ်းမီအေးပြီဆိုတဲ့အချိန်မှာရေချိုးတယ်ရှိချိုးခြင်းဖြင့်ခန္ဓာကိုယ်မှာရှိတဲ့ကိရိတာတွေတန့်စင်နေအဲ့လိုယူဆနေရှင်းငုတ်ခြင်းမိပူဇော်ခြင်းဆိုတဲ့အလုပ်တွေနဲ့တောထဲမှာနေကြတာရှင်းသိ900 အဲသူနဲ့မလမ်းမကန်းအောက်အခြေမှာသူ့ရဲ့ညီနတိကတ္တဝဆိုတာကယသိ300နဲ့အဲ့ဒါလိုပဲသူလည်းရှင်ကုန်ပြီလို့အကျင့်နေကျင့်နေတခါသူ့ရဲ့ခရာနာမှာသူ့ရဲ့နောက်ညီငယ်တူကလည်းယသိ200နဲ့ခေါင်းဆောင်ပြီးတော့ကျင့်နေအလုံးပေါင်းလိုက်တဲ့အခါကျညီကို3ယောက်ဥဆောင်တဲ့ယသိ1000ရှိတယ်ယသော်ပြာအဲ့ဒီယသိတွေကိုစီကိုကြွသွားတာပထမဥရုဝေလယသိစီသွားတယ်သွားတော့ဥရုဝေလအသေးကြီးရဲ့နေရာတောင်းတယ်ဗောဒီမှာတညလောက်နေခြင်းနဲ့ဘယ်မှာနေရာတောင်းလို့ဆိုသူတို့မီးပူစော်တယ်မီးနှက်ကွန်ကြီးထဲမှာမြတ်စွာဘုရားဘယ်သူမှမနေတော့အဲ့ဒီမီးနှက်ကွန်ကြီးကိုသူနေပြစေသူ့ကိုပေးပါမင်းတို့ဝန်မလေးဦးဆိုငါ့ကိုနေခွင့်ပေးပါဆိုဥရုဝေလကသမရသေးရဲ့ညင်းတယ်အဲ့ဒီမိနဲ့ကိုင်းကြီးတဲ့မှာမွေဟောက်ကြီးရှိတယ်၊နှကားကြီးရှိတယ်ပေါ့။သူကအစိတ်ပြင်းတယ်။မနေခြင်းမနဲ့ဒုက္ခပေးလိုက်မယ်ဆို။ယသောဗျာကိစ္စမရှိဘူးအဲ့ဒီသာပေးပါ။မင်းသာခွင့်ပြုငါနေမယ်ဆိုပြီးတော့။သွားနေတော့နှကားတော့ဒုက္ခပေးတာပဲ။သို့တော်မြတ်စွာဘုရားကနှကားကိုတုတ်ပြန်ပြီးတော့အစွမ်းတကူရိနဲ့ဖန်တဲ့နဲ့ကနဂါးကြီးကနောက်ဆုံးမှအရှုံးပေးသွားတယ်။အဲတော့နာဂါဆိုတာတော့ခဏိခေအိန္ဒိယနိုင်ငံမှာခေါ်တာကောဘရာဆိုတဲ့ပွေဟောက်ကြီးတွေကိုခေါ်တာပဲ။ဗမာပြည်ကနဂါးဆိုတာလို့အချွန်တက်တွေမပါဘူး။အဲ့ဒါတွေကပကြီးဆရာတွေကခြေမုံထားတာတွေသာဖြစ်တယ်။နဂါးဆိုတာပွေဟောက်တွေကိုခေါ်တယ်လို့။အိန္ဒိယမှာဆိုရင်အဲ့ဒါနာဂါးလို့ခေါ်တာပဲ။ဒါပဲကနေ့ခင်မှာတော့အိန္ဒိယဇလန်တွေကိုသူတို့ကမွေနဲ့ပတ်သက်တဲ့ဇလန်တွေကိုနာခီတို့နာခီဒီတို့အဲ့လိုနာမည်ပေးတာသို့သောအခုကနေ့ခင်မှာဘာသာပြန်တဲ့လူကမွေလို့ဘာသာပြန်လိုက်တယ်အမှန်အဲ့ဒီနိုင်ငံအလူတွေကနာခလို့ပဲခေါ်တာဟုတ်ရင်တော့နာခီဆိုတဲ့ဇာကချိန်ဘူးတယ်အိန္ဒိယအခန်းဆက်ပြတာတီဟိုနေတော့ကချိန်ခဲ့ဘူးလေပေါ့အခန်းဆက်ပြတာနာဂီဆိုတဲ့ဇာကအဲ့တော့နာဂီဆိုတဲ့ဇာကဘာပြတာတုံးဆိုစဖွင့်လိုက်ကြတဲ့လူတယောက်ဟာတောဆက်ရောက်လာတယ်တောဆက်ရောက်လာတဲ့အခါကျတော့ကောင်းရင်ကလင်းယုံကြီးငှက်လင်းယုံငှက်ကြီးနှစ်ကောင်ထိုးဆင်းလာပြီးတော့သူ့ဝိုင်းစိတ်ကြတယ်ဝိုင်းစိတ်ကြတာဝိုင်းစိတ်တဲ့ကအဲ့ဒီနာမှာမုတ်ဆိုးခုနှစ်ယောက်ကတောလဲမလို့လာရင်ကနေရောက်လူတယောက်ကိုလင်းတို့လင်းုံငက်ကဝိုင်းစိတ်နေတယ်လို့သူစိတ်ထဲမှာထင်တော့အဲ့သူတို့လက်ထဲပါတဲ့တောလဲတဲ့တနတ်နဲ့အဲ့လင်းုံငက်ကိုပြစ်လိုက်တာပြစ်လိုက်တဲ့အခါခုနငက်ကဝိုင်းစိတ်နေတဲ့လူကလွတ်သွားတယ်လွတ်သွားပြီးသူတို့စီကိုကျေးဇူးတင်ကြောင်းပြောပြီးသူတို့ရှေ့မှာပဲမွေကြီးဖြစ်သွားတယ်အဲ့နာခီဆက်စားကလူရောင်ဆောင်လာတာအဲ့ဒီခုနလင်းုံငယ်ဆိုတာ eagle ဆိုတဲ့ငှက်တွေပဲအဲ့ဒါတွေကခလုံပဲမှားတော့ခလုံဆိုတာလင်းုံငယ်နဂါးဆိုတာကောဘရာပွေဟောက်အဲ့သူတို့စီမှာအဲ့လိုပဲခေါ်တာနော်တို့ဆိုရင်ဗမာပြည်မှာလည်းခလုံလည်းပျောက်နေမယ်နဂါးလည်းပျောက်နေမယ်အဲ့တော့ကလုံနဲ့ငကားဆိုတာလင်းယုံနဲ့ကောဗရာပဲဟုတ်တယ်ပပင်းထောင်ထားလို့ရှင်တကယ်မွေဟောက်ကပပင်းထောင်တာဟုတ်သူပပင်းနဲ့အုပ်ထားနိုင်တယ်အဲ့တော့အဲ့ဒီဆက်ကားကိုကြည့်လိုက်မယ်ဆိုရင်နာဂီဆိုတာတခြားမဟုတ်ဘူးနာဂါဆိုတာအဲ့လူယောင်လူယောင်ဆောင်တဲ့ဟာကိုကလုံကြီးတွေကသိတော့သူ့ကိုဝိုင်းဖန်တာငဲ့ငဲ့တည်းရသိတော့ဝိုင်းစိတ်တာအဲ့ဒီမှာမုတ်ဆိုးတွေပြက်လိုက်တော့သူလွတ်သွားတယ်လွတ်သွားပြီးသူတို့ရှိမှပဲမွေဟောက်ကြီးဖြစ်ပြီးတော့တောထဲဝင်သွားတယ်ဒါနဲ့သူတို့စိတ်ဝင်စားပြီးလိုက်သွားကြတာလိုက်သွားကြတော့ရေကန်ထဲမှာသူကကူးနေတာအဲ့ဒီမှာသူလိုပဲမွေဟောက်မှတူနဲ့တွေ့ပြန်တယ်အဲ့လိုနေတဲ့အခါကျတော့သူတို့မွေနှကောင်တွေ့တော့တခါ ခြေထဲကူးနေတဲ့မွေးနှကောင်ကိုတဏှာနဲ့ပြစ်လိုက်တယ်တဏှာနဲ့ပြစ်လိုက်တော့အဲ့ဒီခုနကလင်းယုံငှက်ကြီးတွေစိတ်နေတယ်မွေးဟောက်ကြီးကတဏှာတန်ရာရသွားတယ်အဲ့ဒီအချိန်မှာမွေးဟောက်အထီးနဲ့အမခုနတန်ရာရသွားတဲ့မွေးဟောက်အထီးသူတို့ကလူပုံစံနဲ့ဖန်ဆင်းပြီးတော့တစ်ပင်အောင်မှာသူ့ကိုမွေဟောက်အမကပွေထားပြီးတော့ငိုကြွေးနေတဲ့ပုံစံနော်အဲ့ဒီမှာမွေဟောက်မကဒီသူ့ရဲ့မွေဟောက်အထီးကိုတထက်နဲ့ပြစ်တဲ့လူတွေကိုသူ့မျက်စိထဲမှာသူကပေါ်လာတယ်မျက်စိနဲ့ကြည့်လိုက်တယ်အဲ့ဒီလူတွေကလည်းအဲ့နာရောက်လာတော့အဲ့ဒီလူတွေကိုမျက်စိနဲ့မှတ်ထားလိုက်အဲ့ဒီအချိန်မှာတည်သွားတဲ့ဟိုမွေကြက်တည်သွားတော့မွေဟောက်မကအခဲမကြည့်ဘူးမျက်စိနဲ့အဲ့ဒီလူတွေမှတ်တာပြီနောက်လိုက်ပြီးတော့ကလဲစားခြေတယ်ဆက်လမ်းမယ်နော်အိန္ဒိယဇာလန်တခုအတိဟိုတော့ကအဲ့လိုကြည့်ခဲ့ဘူးလေအဲ့တော့သူတို့ကနာဂီဆိုတဲ့ဇာလန်နဲ့တိတို့သွားတာအဲ့တော့သူတို့စီမှာငကားဆိုတာမွေကိုပဲခေါ်တယ်ဆိုတာအဲ့တော့ဥရဝေလာကသမမွေဟောက်ကြီးရလဲပဲအဲ့ဒါငကားပဲမြတ်စွာဘုရားဆုံးမတဲ့အခါကျတော့နောက်ဆုံးမှစိတ်တောင့်မရှိရင်ရင်ပါသွားတယ်မွေဖြစ်သွားတယ်အဲ့လိုနေရနေမြတ်စွာဘုရားက3လလောက်နှစ်လ3လလောက်အဲ့ဒီမှာနေပြီးတော့သူတို့နဲ့ယင်းနှီးအောင်နေရင်တရားဟောရင်းနဲ့နောက်ဆုံးမှကျွတ်တရားရသွားတယ်ဆိုတော့ဥရဝေလကသမမူရှိတဲ့ယသိ900လည်းပဲရမ်းဖြစ်သွားတယ်။အဲသူတို့ယသိပရိက္ခရာတွေရေထဲမြှောက်လိုက်တဲ့အခါအောက်အခြေမှာနေတဲ့သူညီအလက်နတိကသဝစီရောက်သွားနတိကသဝလည်းသူကိုယ်တွေဘာဖြစ်တယ်လဲဆိုလိုက်လာဒီကျတော့ယဟန်ဝဏ္ဏတွေ့တော့သူတို့လည်းပဲပရိက္ခရာတွေစွန့်ပြီးယဟန်ဝတ်လိုက်ကြတယ်။နောက်တစ်ခါခရမှာနေတဲ့သူတို့ညီငယ်အနေဆုံးကလည်းပဲယဟန်ယသိပရိက္ခရာတွေရေထဲမြှောက်လာတာတွေ့တော့သူကလည်းလိုက်လာဆိုရင်ပြီးတော့လိုက်လာတယောက်တဲ့အခါကျတော့ရှင်သေးတွေကယဟန်ဖြစ်နေတာကိုတွေ့တော့သူလည်းပဲယဟန်ဝတ်လိုက်တော့အဲ့ဒါရှင်သေးငါယသိ1000ဟာယဟန်1000ဖြစ်သွားတယ်နော်အလုံးဟာယန္တာတွေဖြစ်သွားအရိဒ္ဓပရိယာယတုတ်ကိုဟောလိုက်တဲ့အခါအလုံးဟာယန္တာဖြစ်သွားကြတယ်အဲ့ဒီယဟန်တာ1000ချမ်းရံပြီးတော့ယသဗျာဟာရာဇဂျုမျိုးကိုပထမဆုံးဝင်ရောက်တာဖြစ်တယ်။ဒါလေးကိုပြောတာ။ရှင်သာဘိက္ခုသဟတေနပရိဝုတောလောကနာယကောဥပဂမိရာဇကဟံသဟတခေနဝဏိတော။ယသဗျာသိခင်ကိုရမြတ်ဟာတဲ့ယဟန်တထောင်ချမ်းရံလျက်ရှေ့ကတရားမင်းကြီးကိုယ်တိုင်ဆင်းပြီးတော့လမ်းရှင်းပေးတာ။တရားမင်းကြီးကိုယ်တိုင်လူငယ်လေးအောင်ဖြန့်သိမ်းပြီးတော့ချီကျူးစကားပြောပြီးတော့ရာဇဂျုံမျိုးတဲ့ဝင်တဲ့အခါမှာလမ်းရှင်းပေးတယ်။နော်လမ်းရှင်းပြီးတော့မြတ်စွာဘုရားရာဇဂျုံမျိုးတဲ့ကြွားတယ်။ဘလို့လမ်းရှင်းတော့ဆိုတရားမင်းကတကယ်လှပပြီးတော့နုနယ်တဲ့လူငယ်လေးအောင်ဖြန့်သိမ်းပြီးတော့အသံလည်းကောင်းကောင်းရုပ်ကလည်းချောချောနဲ့တန်တော်တဏိဟိသဟပုရဏသတိလေဟိဝိပမုတ်တော်ဝိပမုတ်တေဟိတင်္ဂိနိခသဝံတော်ရာဇကံဘဝိတိပကဝါသူကအော်ဟစ်ကြွေးကြော်ပြီးတော့ခင်လားနော်ယသောဗျာသူကိုယ်တိုင်ယဉ်ကျေးပြီးတော့အလွန်ယဉ်ကျေးကြတဲ့ယသိဟောင်းဖြစ်တဲ့ယဟန်တထောင်နဲ့ယသောဗျာဟာသူကိုယ်တိုင်ကိဋ္ဌိတာကလွတ်မြောက်ပြီးကိဋ္ဌိတာကလွတ်မြောက်သွားကြတဲ့ယသိတထောင်နဲ့ရွှေစင်းကဲ့သို့ဝဝင်းသောအဆင်းအောင်ရှိတဲ့မြတ်စွာဘုရားဟာရာဇဂျုံမျိုးတဲ့ကြွလာပါပြီပြို့ပေါ့ရာဇဂျုံမျိုးကိုကြွလာပါပြီသူကအတန်ကောင်းကောင်းနဲ့အဲ့လိုဟဲ့ဟောကြွေးကြော်လိုက်တာလူတွေကစိတ်ဝင်စားသွားကြတယ်အဒီကလေးကပဲအားလဲဒီကောင်းလေးကပဲအားလဲပေါ့ရုပ်ကလေးကလည်းချော့အတန်ကလည်းကောင်းရသော်ဗျာရှေ့ကနေပြီးသူကဥဆောင်ပြီးတော့ရသော်ဗျာကြွလာပါပြီ သူရဲ့အစွမ်းတကူနဲ့လူလူပြိတ္တဟာပေးရှဲသွားပြီးတော့မြတ်စွာဘုရားမြို့ထဲကြွလို့အဆင်ပြေသွားတယ်။အဲ့ဒီလိုကြွတဲ့အခမ်းအနားမှာအခုတုတ်ကထေရီမရဲ့အလောင်းကဒိဋ္ဌဝါဗုဒ္ဓအနုဘဝန္တံတုတ်တဝါဝခုဏသင်္ဆေယံအခုလိုခန္ဓာတဲ့ရသော်ဗျာရဲ့အစွမ်းတကူတွေကိုသူကိုယ်တိုင်မျက်စိနဲ့မြင်ရတယ်။တရားကဖန်ဆင်းထားတဲ့လူငယ်လေးရနေပြီးခုံချေးစုတွေကိုထုတ်ဖို့ပြောဆိုတာကိုလည်းသူကိုယ်တိုင်ကြားရတယ်။ဗုဒ္ဓစိတ်တံပတာရတောပူဇေယိန်တံယထာဗလံ။တမျိုးလုံးထွက်ပြီးတော့အဲ့ဒီအချိန်မှာရသော်ဗျာကိုကြိုဆိုကြတယ်ပေါ့။သူဟာလည်းပဲအဲ့ဒီတော့ကနော်ရသော်ဗျာပေါ်မှာစိတ်ကြည်နူးပြီးတော့သူကပူဇော်ခဲ့တယ်အဲ့ဒါသူဟာရသော်ဗျာကိုပထမဆုံးတွေ့တဲ့အချိန်ပဲအဲ့ဒီနောက်မှာတော့သူအပရိနသကာလိနဓမ္မဒိဋ္ဌိနယတန္တိကေအဲ့တော့သာသနာမအစောကြီးဘေကုဏီကဖျား၅နှစ်လောက်ကြာမှဘေကုဏီခွင့်ပြုတာကိုအဲ့ဒီဘေကုဏီခွင့်ပြုပြီးတော့ဓမ္မဒိဋ္ဌိနတို့ဘေကုဏီဝတ်ပြီးတော့မှသူကဆိုတော့၄၅၀နှစ်နောက်ကြမှာပေါ့သူကသာသနာတော်ကိုကြည်ညိုပေမဲ့လို့ရုပ်တရက်ဘေကုဏီမဖြစ်သေးဘူးအပရိနသကာလိနသနောက်အချိန်ကျတော့ဓမ္မဒိဋ္ဌိနဆိုတဲ့ဘေကုဏီမရဲ့ထံမှာတတော်တော်ကဓမ္မဒိဋ္ဌိနထေရီမအကြောင်းဟောပြီးပြီဝိတာခတထေရဲ့အိန္ဒူအိန္ဒာနော်ဓမ္မဒိဋ္ဌိနရာဇဂျုံမျိုးကတထေကတော်အဲ့ဒီဓမ္မဒိဋ္ဌိဘေကုဏီမရဲ့အထံမှာတဲ့သူကသာသနာ့ဘောင်ဝင်ပြီးတော့ဘေကုဏီဝတ်ခဲ့တယ်ကေတေသူစိစ္ဆာမဏိသူကိရတိသာပယိအဟံခေါင်းရိပ်လိုက်တဲ့အချိန်မှာပဲသူဟာကိရတာတွေလည်းရိပ်ပယ်ပြီးသားဖြစ်သွားတယ်အထုတရားမကျင့်ရတော့ဘူးကျင့်လာတဲ့ဘဝတွေကတေချာရလာကြတော့ဩဂဟိန်သာသနံတပ္ပံပပိစိတ်တဝါစိရိနဟံအဘိကုဏီကိုဆံပယ်လိုက်တာနဲ့သူကယဟန္တာဖြစ်သွားတယ်ယဟန္တာဖြစ်ပြီးတဲ့နောက်မှာမြတ်စွာဘုရားဟောတဲ့တရားဓမ္မတွေကိုသူသင်ယူတယ်တဲ့တတော်ဓမ္မပတိသယိပတိသေသိမဟာသနသမဂမေလူတုပရိသတ်အလဲမှာမြတ်စွာဘုရားရဲ့တရားတော်တွေကိုသူဟောပြောတယ်ဓမ္မိတိတိယမန္တမိဓမ္မဘိသမယောအဟုတဲ့သူတရားဟောလို့အကျွတ်တရားရသွားတဲ့ပုဂ္ဂိုလ်ကြီးအများကြီးပေါ်ခဲ့တယ်ပေါ့နေကပါဏသဟသနာတံဝိရိတောတိဝေမိတောအဘိပတံောမေယခောပမိတဝါနခရိပစံအဲ့ဒီမှာသူဟောလို့အကျွတ်တရားရသွားတဲ့တော်ဝါရီလူတွေမြောင်များစွာအကျွတ်တရားရကြတယ်တရားရကြတယ်အဲ့ဒါကိုသိရှိပြီးအံ့ဩဝမ်းသာတဲ့နတ်တဦးကသူ့ပေါ်မှာတုတ်ကာဆိုရဲဘေကုဏီမအောင်ဒါချီညိုတယ်သူကနတ်တရားချီညိုတယ်နော်အဲ့နတ်ကချီညိုတယ်ချီညိုတော့ရာဇဂျုံမျိုးတစ်မျိုးလုံးကိုလှဲ့လဲပြီးတော့သူကနှိုးစော်တာအဲ့တော့နတ်တွေကချစ်တယ်နတ်တွေကကြည်ညိုတယ်ဆိုတော့ရှင်သူကဟိုလဲ့လဲ့ပြီးတော့လှုံ့ဆော်လေးရှိတတ်တယ်အဲ့ဒါတော့လူရောင်ဆောင်ပြီးတော့လှုံ့ဆော်တာတော့မဟုတ်ဘူးပေါ့လူတွေစိတ်ထဲမှာနတ်ကိုယ်တိုင်ပြပြီးလှုံ့ဆော်တာတော့မဟုတ်ဘူးသူလှုံ့ဆော်ပုံကကိမေကတရာဇဂဟေမနုဿာရာဇဂျုံမျိုးကလူတွေဘာလို့နေကြလဲတဲ့မထုံပိတာဝဣစရိပြာရည်တော့ပြီးတော့အိတ်နေကြတာလားရေတုတ်ကဏဥပတန္တိဒေသင်တေမရံပရံနိဗ္ဗာန်တရားကိုဟောရမှုတဲ့တုတ်ကာဆိုရဲဘေကုဏိမထာတရားနာမသွားကြပဲနဲ့ဘာလို့အိတ်နေကြသလဲနတ်ကလိုက်ပြီးတော့တရားနာသွားဖို့ရနိုင်ပြီလှုံ့ဆော်တယ်တဲ့နော်တရားဘောရှိတယ်တရားနာကြဖို့လိုက်ပြီးတော့လှုံ့ဆော်ဒါတယုတ်ပါဠိတော်မှာလည်းပါတယ်သူကတင်္ဆအပ္ပတိဝါဏိယံအတ္တိစနကမောစွာပြိဝန္တိမင်းကြီးသဗ္ဗညာဝလဟကမိဝတ္တကု အဲ့တော့သူဟောတဲ့တရားဟာကန့်ကွက်စရာမရှိသလိုဖြည့်စွက်စရာလည်းမလိုတဲ့အစီဩဇာပြည့်စုံတဲ့တရားဖြစ်တယ်။အဲ့ဒီတရားကိုဒီပညာရှိတဲ့ပုဂ္ဂိုလ်တွေဟာသွားရောက်ပြီးတော့နာကြားတဲ့နယ်ပေါ့။ဘာလို့မနာကြတယ်လဲ။အဲ့လိုနတ်ကလိုက်ပြီးတော့သူတရားပွဲတွေလူများအောင်လို့နှိုးဆော်တယ်တဲ့။အဲ့တော့နောက်ဆုံးအချိန်မှာတော့သူကသူ့ရဲ့အစွမ်းတကူတွေအကြောင်းပြောပြတယ်။အိတ်တိသုသဝတိဟောမိဒိဗ္ဗာယသောတ္တတုယသူအစွမ်းတကူမြို့မြို့ဖန်ဆင်းနိုင်တယ်။ဒိဗ္ဗသောတ္တဘိညာဉ်ရတယ်။စေတောပရိယညာဏတဝတိဟောမိမဟာမုဏိ။ယသဝဗျာကိုလျှောက်ထားတဲ့အခါမှာတပည့်တော်မဟာစေတောပရိယညာမင်းနဲ့အစွမ်းတတိရှိပါတယ်။ပုဗ္ဗေနိဗ္ဗာန်သာနာမိအတိတ်ဘဝတွေကိုလည်းသိပါတယ်။ဒေဝသကုဝိတော်ရိတံနမျက်စီအဘိညာဉ်ကိုလည်းပဲရရှိပါれ။သဗ္ဗတောပရိခိဏနတ္ထိတာနိပုဏ္ဏဘော။သူရင်ထဲမှာအာသွားတွေအလုံးကုန်သွားလို့နောက်ဘဝဆိုတော့သူကမရှိတော့ပါဘူးဆိုပြီးရသော်ပြောင်းလျှောက်တာ။ပရိပညာနေအတ္တဓမ္မနိရောဓိသူပရိပါဏိတိဝါစာ။ပရိသမိရညာ၄ပါးကိုလည်းသူရရှိခဲ့ပါれတဲ့။ယန္နမမမဟာဝီရဥပ္ပန္နတဝတ္တိကေအရှင်ဘုရားရဲ့သွန်သင်ပြတ်သားမှုဆုံးမမှုကြောင့်တပည့်တော်ဟာအဲ့ဒီညနေအလုံးရရှိခဲ့ပါတယ်ဆိုပြီးမြတ်စွာဘုရားကိုပွင့်ပွင့်လင်းလင်းရှောင်ချပြီးနောက်ဆုံးမှာမြတ်စွာဘုရားရဲ့ဆုံးမတရားတော်တွေအတိုင်းသူကလေးလာအထုတ်ကြည့်ကြညို့ကိုအထုတ်ခဲ့တယ်ဆိုတဲ့နောက်ဆုံးနေ့ရဲ့မြတ်မှာမြတ်စွာဘုရားကိုပွင့်လင်းစွာရှောင်ချပြီးတော့ပြိနိဗ္ဗာန်ပြုတယ်ပေါ့နော်အဋ္ဌံသူတံတုတ်ကဘိက္ခုနီဣမဂါထာယောအပါသိဋ္ဌာတုတ်ကမြေရှိသောဘိက္ခုနီမသည်ယခုကဲ့သို့သောဂါထာတွေကိုရွတ်ဆိုပြီးနောက်ဆုံးနေ့မှာမြတ်စွာဘုရားရောက်ကြခဲ့တယ်တုတ်ကဘိက္ခုနီမဤထူခြားတဲ့ဘဝကိုနိုင်မှတ်သားကြတဲ့ပုဂ္ဂိုလ်တွေဟာတရပိတိဖြစ်ပြီးတော့မိမိတို့ဘဝကိုလည်းပဲပါရမီဘဝတွေပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်
းအာလုအာလုအာလု
ရှိတဲ့ခြာရအောင်အရှင်ဖေယားအ
ရှင်ဖေယား
ဖေယားတပည့်တော်တို့သည
်တာဝိတော်တို့
ဓမ္မအဋ္ဌညာဓ
မ္မအဋ္ဌညာ
ရရှိမတာလင
်ရရှိမတာလင်
နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မြတ်မောပြုနိုင်ပါသောကြောင
့်မြတ်မောပြုနိုင်ပါသောကြောင့
်ဓမ္မအဋ္ဌညာ
ဓမ္မအဋ္ဌညာ
ရရှိစေရန
်ရရှိစေရန
်ရှိတန်ကြလျေ
ရှိတန်ကြလျေ
ဓမ္မသဘင်
ဓမ္မသဘင
်ရှင်ခြင်းပါရ
ှင်ခြင်းပါ
ပြုလို့ကြ၍
ပြုလို့ကြ၍
ဗဒဒါနာ
ဗဒဒါနာ
ဓမ္မဒါနာ
ဓမ္မဒါနာ
တရားအလှူတော်ကို
တရားအလှူတော်ကို
ပေးလူကြပါကုန်၏
ပေးလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုထားလျက်
အာယုထားလျက်
ငါကြားကြပါကုန်၏
ငါကြားကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်
တတဝဝိထုတတဝဝိထုအစုစုရုပ်ဖြင့
်အစုစုရုပ်ဖြင့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါကု
န်၏ယနေ့ယခု
ယနေ့ယခု
အထုပ်ပြုလို့ကြာရသော
အထုပ်ပြုလို့ကြာရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်စုစုသည
်ဤကုသိုလ်စုစု
နိဗ္ဗာန်ချမ်းသာ၏
နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
အကြောင်းထောက်ပံ
ဖြစ်ပါစေသတည်
းဖြစ်ပါစေသတည်
းဤကောင်းမှု၏
ဤကောင်းမှု၏
ဖို့ဘာကကို
ဖို့ဘာကကို
အမိအဖာ
အမိအဖာ
အဖို့အဖွာ
အဖို့အဖွာ
ဆရာသမားမဆာ၏
ဆရာသမားဆာ၏
ဝါသူဝါသာ
ဝါသူဝါသာ
လူနဲ့မြတ်မာ
လူနဲ့မြတ်မာ
တတဝအများတို့အား
တတဝအများတို့အား
မြတ်မြာ
မြတ်မြာ
ဝေငါပါကုန်၏
ဝေငါပါကုန်၏
ကုသိုလ်အများ
ကုသိုလ်အများ
ကိုစီရကြကုန်သည်ဖြစ်၍
ကိုစီရကြကုန်သည်ဖြစ်၍
ကိုစိတ်နှဖျား
ကိုစိတ်နှဖျား
ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေကုန်သတည်းအာလုံးသာ Yeah.